အခုဆိုရင်ဒီလာမဲ့ရပိုင်းလာပိုင်းတွင်းမှာ NLD အစိုးရလည်းတော်တော်မယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာဒီ NLD အစိုးရမတက်ခင်ပြည်ချားရေးဌာနတွေကရှိခဲ့တယ်ပေါ့အဲ့တော့ NLD အစိုးရအနေနဲ့လူတွေအကုန်လုံးစိတ်ဝင်စားနေတာဒီပြည်ချားရေးဌာနကိုဘယ်လိုလုပ်မယ်ဆိုပြီးတော့စိတ်ဝင်စားနေကြအဓိကအဲ့ရဆရာတို့ဘယ်လိုလုပ်ဖို့အစီအစဉ်ရှိလဲဆိုတာပြောပြပေးပါဦ
းအဲ့ဒါတော့ကျွန်တော်ဟိုအတိအကျတော့ကျွန်တော်မသိဘူးအဲ့ဒီကိစ္စကိုလေဒါကဒေါအောင်ဆန်းစုကြည်နဲ့စီးစီအဓိကဆုံးဖြတ်မဲ့ကိစ္စပဲအဲ့တော့ဒါတော့ကျွန်တော်မသိသေးဘူးသို့သော်ကျွန်တော်တူးချင်းသဘောထားကတော့ပြန်ကြားရေးဌာနဆိုတာဒါလိုအပ်တယ်လို့ကျွန်တော်တော့အဲ့လိုပဲမြင်တယ
်ဟုတ်ကဲ့အခုလက်ရှိရှိနေတဲ့မြမအတန်လိုဟာမျိုးမြမလင်းကျေးမုံလိုသတင်းစာတွေရောဘယ်လိုလုပ်ဖို့အစီအစဉ်များရှိပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဟို NLD ရဲ့ခေါင်းဆောင်ပေါ့လေဒေါန်စားစုကြည်ကတော့ပြောဘူးတယ်အစိုးရပိုင်မီဒီယာအစိုးရပိုင်သတင်းစာဆိုတာဒီမိုကရေစီအစိုးရလက်ထက်မှာမရှိသင့်ဘူးလို့ဒီလိုပြောထားတာရှိပါတယ်အမူရတော့ကျွန်တော်မရှိသင့်ဘူးလို့ပြောထားတာဖြစ်ပါတယ်။သို့တော်လည်းပဲတကယ်လက်တွေ့မှာဒီအရာတွေကိုကျွန်တော်တို့ကပယ်ဖြတ်ဖို့ဆိုတာကတော့ဒေါန်ဆန်းစုကြည်လည်းပြောတယ်။ဒါချက်ချင်းတော့ပယ်ဖြတ်လို့မလွယ်ဘူး။ဟုတ်လား။ဘာလို့မြန်လို့မရဘူး။ဘာကြောင့်လဲဆိုတော့ဒီအစောက်အုံကြီးကကြီးတယ်။ဒီ infrastructure ကကြီးတယ်။ဒီ facility တွေကကြီးတယ်။နောက်အရင်မှရှိတဲ့ဝန်ထမ်းတွေရှိပဲ။နောက်ပြီးတော့အရင်မှရှိတဲ့ပညာရှင်တွေရှိမယ်။အဲ့ဒါတွေကိုကျွန်တော်တို့ဘယ်လိုစုစည်းမလဲ။အဲ့တော့ဖြတ်သိမ်းနေဆိုလို့ရှိရင်လေတရားတွေကိုဖြုတ်ပြလို့လည်းမရဘူးမဖြုတ်ဘူးဆိုလို့ရှိရင်လေသူတို့ကိုဘယ်ဝင်ကြီးဌာနနဲ့သွားပေါင်းမလဲဘယ်နေရာကိုရွှေ့မလဲအဲ့ဒါတွေကစကျွန်တော်ကစဉ်းစားအဲ့ဒီအတွက်ကြောင့်ဒါချက်ချင်းတော့တရားဖြစ်လို့မရဘူးလို့ကျွန်တော်ပြောတာဖြစ်ပါတယ
်ဖြတ်ပြလို့မရသေးတဲ့အချိန်မှာလက်ရှိတည်နေတဲ့အချိန်မှာရောဒီပြည်ချားရေးဝင်ကြီးဌာနအနေနဲ့အဲ့ဒီတွေရပဲထားမလားအစိုးရဘက်ကလူတွေပဲထားမလားဘယ်လိုများစိတ်ကူးရှိတာလဲ
ဒါကတော့အကုန်လုံးပေါင်းဦးအောင်ပြီးလုပ်ကြမယ်ကျွန်တော်တို့ energy ကြီးပဲလှုပ်လို့မလွယ်ဘူးအဲ့လိုဆိုတာကဘာကြောင့်လဲဆိုတော့ကျွန်တော်တို့ကတချို့ဟာတွေကသင်ယူရမှာရှိတယ်။အရင်ရှိကလူတွေလှုပ်သွားတဲ့ဟာတွေကိုကျွန်တော်တို့ကလေ့လာရမှာရှိတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကြီးပဲကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ
်။အခုဆိုရင် NLD ကိုယ်စားလှယ်အများစုတက်တဲ့လှွတ်တော်ပါဆရာ။လှွတ်တော်မှာငကိုတဲ့ဆိုင်မီဒီယာသမားတွေတင်ယူခွင့်တွေအရန်ကြက်တဲလာတဲ့ကန့်သက်မှုတွေများလာတယ်ဆိုတော့ပြောဆိုမှုအပေါ်မှာရော NLD နဲ့ဗာမြန်ပြောချင်ပါလေခင်ဗျာ။
ဒီဟာကကျွန်တော်တို့ကလွတ်တော်ရဲ့အစပိုင်းပေါ့လေအစပိုင်းမှာဖြစ်တဲ့အခါကျတော့ကျွန်တော်တို့စီစဉ်တာပေါ့အစီအစဉ်လုပ်တာကြွကြော်အားနေတာလေရှိပါတယ်အဲ့ဒီအတွက်ကြောင့်မီဒီယာနဲ့လွတ်တော်နဲ့နားလည်မှုလွဲကြော်တာလေးတွေကျွန်တော်တွေ့ရတာရှိတယ်သို့တော်လည်းပဲနောက်ချိန်မှာတော့ဒီဟာဖြစ်မယ်မထင်ပါဘူ
းတက်လာမယ်အစိုးရအသစ်လက်ထက်မှာဆရာလည်းပါတီဝင်တယောက်အနေနဲ့ဆိုတော့ပေါ့နော်အခုမီဒီယာတွေနဲ့အစိုးရအသစ်ပြည်လဲအောင်ဆိုရင်ဘာတွေပြုလုပ်တင်လဲမီဒီယာတွေကိုဘယ်လိုအကြံဉာဏ်ပေးကျင်လဲကိုယ့်အစိုးရအဖွဲ့ကိုဘယ်လိုအကြံဉာဏ်ပေးကျင်လဲ
မီဒီယာကိုကျွန်တော် NLD ကအများကြီးအားကိုးရတယ်เนาะခင်ဗျားတို့လည်းသိတဲ့အတိုင်းပဲမီဒီယာတွေက NLD ရွေးကောက်ပွဲကာလတွေမှာမီဒီယာတွေကအများကြီးတာဝန်ကျေခဲ့တယ် NLD တွေမဟုတ်ပါဘူးလေတကယ်အမှန်တရားဘက်ကအနိုင်ရအောင်အများကြီးတတိရှိရှိလုပ်ပေးခဲ့တယ်ဒီအဖြစ်အပျက်တွေကိုကျွန်တော်တို့ကမေ့တာလို့မရအောင်ဒါကိုကျွန်တော်အသိမှတ်ပြုရမယ်အဲ့ဒီခါကျတော့ NLD အနာရလာတဲ့အခါမှာNLD နဲ့ဆက်နွယ်နေတဲ့မီဒီယာတွေကိုကျွန်တော်တို့ကဘယ်လိုမှပြစ်ပယ်လို့မရဘူးဘယ်လိုမှဘယ်ရပြီးညံပြက်ဆိုတာမျိုးလုပ်လို့မရဘူးဒီမီဒီယာတွေကိုပဲကျွန်တော်အားကိုးနေအောင်ပါပဲမီဒီယာတွေနဲ့ပဲကျွန်တော်တို့လုပ်ချင်တဲ့လုပ်ငန်းတွေကိုမီဒီယာတွေရဲ့အားနဲ့ပဲကျွန်တော်တို့အထောက်အကူဖြစ်အောင်လုပ်ရမှာပါပဲ
အားလုံးဖြစ်တဲ့ဌာနဆရာမောင်အောင်ရှင်ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ပါပြီကျေးဇူးပါပဲဗျာ